ထိုင်းနိုင်ငံကွန်ကန်ပြည်နယ်မှာရှိတဲ့မြန်မာအများစုလုက္ကိုင်းနေတဲ့ငါးဖမ်းပိုက်ဆက်ယုံမှာအစုလိုက်အပြုံလိုက်ကိုဗစ် -19 ကူးစက်မှုကိုတွေ့ရှိတဲ့အတွက်အောက်တိုဘာလ19ရက်နေ့ကစပြီးဆက်ယုံမှာလော့ခ်ဒေါင်းလုပ်လိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက်ထိုင်းချေဆိုင်သတင်းတောက်ဖြစ်တဲ့မအေးမာကပြောပြမှာပါရှင
်။ထိုင်းလာအိုနေဇက်ကွန်ကန်ပြည်နယ်မှာရှိတဲ့မြန်မာပြည်အများဆုံးလုလုကန်နေတဲ့ငါးဖမ်းပိုက်လုတဲ့ဆက်ယုံကအလို့သမားတွေအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်တာကြောင့်ဆက်ယုံကိုကန့်သတ်ပိတ်ဆို့မှုလုပ်လိုက်ရကြောင်းပြည်နယ်အုပ်ချုပ်ရေးမှူးနိုင်စုံဆက်ကျန်တရာကူကပြောပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရတာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်။
ကွန်ဗီမှာအဲ့ဒီမှာကကျွန်တော်တို့ငါးဖမ်းဟိုပိုက်လုတဲ့ဆက်ယုံတွေရှိတယ်။အဲ့မှာမြန်မာတွေအများစုလုတယ်။ MOU လည်းရှိတယ်၊ UO တွေလည်းအော်မြန်မာပြည်ငါးဖမ်းပိုက်ဆက်ယုံတွေမှာရှိတဲ့ဆက်ယုံတွေမှာလုပ်တဲ့အလုပ်သမားတွေအုပ်စုကြားထဲမှာဒီဟိုပါပေါ့သူတို့အုပ်စုလိုက်ကူးစက်မှုလေးအဲဒါတွေ့တာပေါ့။နန်ဒီကတော့အဲ့ဒီနန်ဖုန်နဲ့မန်ချာဆိုတဲ့ဟိုပါလေဟိုမြို့နယ်ကအဲ့ဒီမှာရှိတဲ့အဲ့ဒီဆက်ယုံတွေဓာတ်တွေနောက်ပြီးအလုပ်သမားတန်ရာတွေအဲနောက်ပြီးတော့ကျွန်တော်တို့ဟိုပါပေါ့ဈေးပေါ့အဲ့ဒါကြီးသူတို့ဟိုကလော့ဒေါင်းချလိုက်ချတာပေါ့နော်။ဘူကူတွေ့ရဲ့အုပ်စုတရားလေးကျန်ခက်တဲ့နေရောက်ပေါ့နော
်။ရှေ့ကြောင်လို့တမားရှားတဲ့နေမှာကောဈေးနဲ့ထောင်နေမှာအခုရပိုင်းတွင်ကူးစက်မှုတွေတိုးလာနေတဲ့အတွက်စောင့်ကြည့်ရတဲ့ပြည်နယ်တစ်ခုဖြစ်ကြောင်းပြည်နယ်အာဏာပိုင်တွေကပြောပါတယ်။အစုလိုက်အပြုံလိုက်ကူးစက်ခံရတဲ့လူနာတွေနဲ့ပတ်သက်လို့တော့ဈေးကူတာမှုတွေပြီးဖို့အာဏာပိုင်တွေကစီစဉ်နေတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။ကူးစက်ထားပြီးတဲ့လူတွေကတော့သူတို့ဟောပေါ့ဟိုစီတန်ခွဲရမယ်ပြီးတဲ့အခါကျရင်လိုအပ်တဲ့ဈေးကူတာမှုပေးမယ်လို့အဲ့လိုပြောတာပဲ
ထိုင်းနိုင်ငံခွန်ကယ်ပြည်နယ်ထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုလူဦးရေရဲ့80ရာခိုင်နှုန်းကိုထိုးနှံပြီးပြီလို့လဲဆိုပါတယ်ထိုင်းနိုင်ငံမှာတနင်္ဂနွေလုံးနှံကိုဗစ်အတည်ပြုလူနာသက်တမ်း8သိန်းကျော်ရှိပြီးအောက်တိုဘာလ19ရက်နေ့တနေ့တည်းကူးစက်သူကတော့9000ကျော်ရှိပါတယ်ဒေသုံးသူစုစုပေါင်းကလည်း18000ကျော်ရှိတယ်ဆိုပြီးရပ်ပိုင်ဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ထိုင်းဆိုရကတော့ကိုဗစ်ဖြစ်ပွားမှုနှုန်းရော့ကျလာတဲ့အတွက်ကန့်သတ်ချက်တချို့ကိုဖြေလျှော့တာတွေလုပ်နေပြီးမြန်မာအပါဝင်အင်းနီနာကျင်းနယ်ဇက်တွေကိုလာမယ့်2022ခုနှစ်နှစ်စမ်းမှာပြန်ဖွင့်ဖို့အတွက်စီစဉ်ထားပါတယ်ရှင်။